ထိုင်းရေလုံသားလေးဦးလင်းမြောက်ရေးမြန်မာအာဏာပိုင်နဲ့ဆွေးနွေးနေတယ်လို့ထိုင်းကပြောလိုက်ပါတယ်။မြန်မာရေပိုင်နဲ့အတွင်းဝင်ရောက်ခဲ့တဲ့ထိုင်းငါဖမ်းသင်္ဘောအပေါ်ကဖမ်းဆီးခံထားရတဲ့ဒီထိုင်းနိုင်ငံသားလေးဦးကိုပြန်လွှတ်ပေးဖို့မြန်မာအာဏာပိုင်တွေနဲ့ညှိနှိုင်းဆွေးနွေးနေတယ်လို့ထိုင်းဝန်ကြီးချုပ်ဖက်ထွန်တန်ရှင်နယ်ဝတ်ကအင်ကာနေမှာထုတ်ပြောလိုက်တာပါ။ပြီးခဲ့တဲ့နိုဝင်ဘာ30ရက်နေ့စနေနေ့ကထိုင်းငါဖမ်းသင်္ဘောတွေဟာမြန်မာရေပိုင်နဲ့ထဲဝင်ရောက်ခဲ့တဲ့အတွက်ဆိုကမြန်မာရေတပ်ကပစ်ခတ်ခဲ့ပြီးရေလုံသား32ဦးကိုဖမ်းဆီးခဲ့တဲ့အထက်ဒီထိုင်းနိုင်ငံသား4ဦးပါဝင်ခဲ့တာပါအခုထိုင်းနိုင်ငံသား4ဦးမြန်မာဘက်မှဖမ်းခံထားပြီးသူတို့လုံခြုံပေးကင်းစွာရှိနေတယ်လို့တော့ထိုင်းဝန်ကြီးချုပ်ဖက်ထွန်ထန်ကသတင်းတောက်တွေကိုပြောခဲ့ပါတယ်ထိုင်းငါဖမ်းသင်္ဘောတွေကိုမြန်မာရေတပ်ကပစ်ခတ်ခဲ့စဉ်ရေထဲခုန်ချတဲ့ရေလုံသား2ဦးရေနစ်တွေဆုံးခဲ့ပြီး2ဦးဒဏ်ရာရခဲ့တယ်လို့ထိုင်းတာဝန်ရှိသူတွေကတော့ပြောထားပါတယ်ခင်ဗျ